စကိုင်းတိုင်းဒေသကြီးခန်းတီးခရိုင်လေးရှိမြို့နယ်တမူးမြို့နေဆက်မှာဘသူထောင်ထားမှမသိတဲ့ဘုံပေါက်ကွဲဖြစ်တာကြောင့်ဆယ်တန်းကျောင်းသားတယောက်ပေးဆိုးပြီးတော့တူဒဏ်ရာရရှိတဲ့အတွက်တမူးဆေးရုံကြီးကိုပို့ပြီးတော့ဆေးကုသမှုခံယူနေရပါတယ်အကြောင်းဆိုမှအေးမာကပြောပြပေးပါလိမ့်မယ်ခင်ဗျာ
အိန္ဒိယမြန်မာနယ်စပ်တမူးနယ်စပ်လေးရှိမြို့နယ်ထဲမှာမေလ၄ရက်နေ့ကပေါက်ကွဲမှုဖြစ်သွားခဲ့တာကြောင့်စေတန်းကျောင်းသားတူတည်ဆုံးတဲ့ကြောင်းကုကီးလူငယ်များအဖွဲ့ရဲ့အကြံပေးဦးထန်ခိုသေးကပြောပါတယ်
။ဘောင်ချင်းပြည်စေတန်းကျောင်းသားပြောကပွဲချင်းပြီးဆုံးသွားတယ်။ဟိုဒဏ်ရာတော့ကျွန်လို့ဟိုကြီးလို့မရတော့ဘူးဆိုတော့ဆိုပါရယ်ရ။လက်တစ်ဖက်လက်ပြတ်သွားတယ်လက်ပြတ်တော့မှတော်ရှာလို့မသိပါဘူး
။ဟုတ်ကဲ့
ဘုံလေကကျွန်တော်ဒေသနဲ့မောင်းကအသာဒုံစာနဲ့အသာဖရီပြတ်သွားတယ်အခုဒီကုကီးရောမှာပြေးပြနေပါတယ်။
တမူးပြည်သူ့မြို့တော်ကိုယ်စားလှယ်တူလာရောက်ကြည့်ရှုခဲ့ပြီးတခြားတာဝန်ရှိသူတွေကတော့မလာရောက်သေးဘူးလို့ဆိုပါတယ်။ဒီအတွက်ဒီလိုပောက်ကွဲမှုတွေဖြစ်တိုင်းအရက်သားတွေထိခိုက်မှုတွေရှိခဲ့ကြောင်းတိစုံတန်ရာရသူတွေနဲ့ပတ်သက်လို့တာဝန်ယူပေးတာတွေမရှိခဲ့တာကြောင့်လက်ရှိအစိုးရအနေနဲ့အခုလိုမျိုးထိခိုက်တိစုံတန်ရာရမှုတွေနဲ့ပတ်သက်လို့တာဝန်ယူပေးဖို့ကုကီးလူငယ်အဖွဲ့ကတောင်းဆိုထားတယ်လို့လည်းဆက်ပြောသွားပါတယ်
။ခုဒီလိုမျိုးအရက်သားတွေခဏခဏထိခိုက်နေတာလေစိတ်ဆမှာဒီနေ့မှာဆရာခံလက်ထဲမှာပေါ်တဲ့အစိုးရအနေနဲ့ဒီဆရာခံကိုကျွန်တော်ဖော်ထုတ်ပေးဖို့တောင်းဆိုရင်နောက်တစ်ခုကကျွန်တော်အခုတည်ဆုံးသွားတဲ့သမီးရဲ့တလေးရဲ့အကျိုးတောင်းယူမှလည်းဒီကအနည်းနာချင်းကြွရှိမကြွပေးမှလည်းဒါကြောင့်မို့တာကိုအစိုးရအနေနဲ့ဒီကိစ္စတွေကိုမနစ်နာအောင်ဆောင်ရွက်ပေးဖို့တောင်းဆိုရင်နောက်ဒဏ်ရာရတဲ့ကလေးရှင်တဲ့ကလေးတွေခေတ်ကြီးကလည်းပြတ်သွားနေနေတယ်။ဒါအပြီးကမဲ့ဖြစ်နေတယ်။ဒါကြောင့်မို့လို့ခေတ်ကြီးကစေကစားတာဝန်ယူပေးဖို့အတွက်ကျွန်တော်တောင်းဆိုထားပါဘူး
။အိန္ဒိယမြန်မာနယ်စပ်တမူးမြို့နယ်အတွင်းမှာမကြာခဏဘုံပေါက်ကွဲမှုတွေဖြစ်လေရှိတဲ့အတွက်အရက်သားတွေအနေနဲ့လုံခြုံမှုမရှိတဲ့အပြင်စိုးရိမ်ကြောင်းလန့်စွာနဲ့နေထိုင်နေရကြောင်းပြောပြခဲ့သလိုပြီးခဲ့တဲ့နှစ်တွေတုန်းကလည်းအလားတူပေါက်ကွဲမှုတွေဖြစ်ပွားခဲ့တယ်လို့ဆိုပါရယ်။ဒီကိစ္စနဲ့ပတ်သက်လို့တမူးမြို့နယ်အာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။